ဘင်ကင်ပြည်အောင်စုမှာတော့သမ္မတဒေါ်နယ်ထရန့်ကသူ့အစိုးရအဖွဲ့ပြင်ဆင်ပြောင်းလဲမှုတွေလုပ်နေရမှာစစ်ပြန်များကြီးရာဝန်ကြီးဌာနဝန်ကြီးဒေးဗစ်ရှိုကင်ကိုဖိုတူးနေကယာတုကနေဖယ်ရှားလိုက်ပါတယ်။သူ့နေရာမှာလူများလေးစားတဲ့ရေးတပ်ဗိုလ်ချုပ်ဆရာဝန် Ronnie Jackson ကိုယာထားတယ်ဆိုတာကိုသမ္မတထရန့်ကသူ့ Twitter အကောင့်ကနေပြောကြေညာသွားပါတယ်။လက်တလော့အဖြစ်တော့ကာကွယ်ရေးဝန်ကြီးဌာနက Robert Wiki ကယာယီဝန်ကြီးဖြစ်တာဝန်ယူထားတယ်လို့ယာတုကနေဖယ်ရှားလိုက်တဲ့ Dr. David Shokin ကိုလည်းစစ်မှုထမ်းဟောင်းတွေနဲ့တိုင်းပြည်အတွက်သူတာဝန်ယူခဲ့တဲ့အပေါ်ကျေးဇူးတင်တဲ့အကြောင်းသမ္မတ Trump က Twitter ကနေရေးသားခဲ့ပါတယ်။အခုဝန်ကြီးသစ်ဖြစ်ယာထားတဲ့ Jackson ကသမ္မတပုဂ္ဂိုလ်ရေးဆရာဝန်အဖြစ်တာဝန်ယူနေသူဖြစ်ပါတယ်။သူကို2013ခုနှစ်ခေတ်ကသမ္မတ Obama ကခန့်အပ်ခဲ့တာဖြစ်ပြီးတော့သမ္မတ Trump လက်ထက်မှာလည်းသူကိုအိမ်ညာမှာဆက်ထားခဲ့ပါတယ်။ယာတုကနေဖယ်ရှားခံရတဲ့ Dr. Shokin ဟာသမ္မတ Obama လက်ထက်ခေတ်ကစစ်ပြန်များရေးရာဝန်ကြီးဌာနကိုတာဝန်ယူခဲ့တာဖြစ်ပြီးတော့ဒီမတိုင်ခင်လတော်ကြာမှာတော့သမ္မတ Trump ကခန့်အပ်ထားတဲ့အကြီးတန်းဝန်ထမ်းတွေနဲ့အတော်လေးမကြည်မလည်ဖြစ်တာတွေအားပြိုင်မှုတွေရှိခဲ့ပါတယ်။စစ်ပြန်တွေကိုပုဂ္ဂလိကကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေခန်းစား권ရဖို့ပို့ပြီးတော့တိုးလုံးလိမ့်မယ်ဆိုပေမဲ့လေသူ့လက်ထက်မှာတော့ဝန်ကြီးဌာနတစ်ခုလုံးကိုပုဂ္ဂလိကလုပ်ငန်းပိုင်းတွေကိုလုံးဝထိုးထည့်မှာမဟုတ်ဘူးလို့ကတိပေးသွားပါတယ်။ဒါပေမဲ့သမ္မတကခန့်အပ်တဲ့အကြီးတန်းအရာရှိတွေကတော့ပုဂ္ဂလိကလုပ်ငန်းပိုင်းကိုပို့ပြီးတော့တိုးချဲ့ချဲ့ထွင်လို့ကြပါတယ်။ဒါကြောင့်လည်းအခုလိုဝန်ကြီးအပြောင်းလဲလုပ်တာဟာစစ်ပြန်ရေးရာဝန်ကြီးဌာနကိုပုဂ္ဂလိကလုပ်ငန်းဖြစ်ပြောင်းဖို့ရည်မှန်းချက်တွေလုပ်တဲ့လုပ်ရဖြစ်တယ်လို့အောက်လွတ်တော်ဒီမိုကရက်တစ်ခေါင်းဆောင်နန်စီ ပီလိုစီကဝေဖန်ထားပါတယ်။